NLD ဆိုရလက်ထက်မြန်မာနှစ်ဆန်းတည်းရနေ့ကတမရလူငင်းချမ်းသာဝင်ပြီးတဲ့အထက်နိုင်ငံရေးကျင်းသာအနေကျင်းမဲ့ပါတဲ့အတွက်အော်စိတ်ပြည့်မိကြောင်းနယူးယောက်အခြေစိုက် HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးကပြောလိုက်ပါတယ်အပြည့်အစုံကိုမှတ်အင်ဂျင်နိုင်ကပြောပြပေးပါရှင်
ဧပြီလ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့သမရဦးဝင်းကြီးရဲ့ပြည်တံလူငင်းချမ်းသာခွင့်အမိန့်မှာအချင်းသာအချင်းသူစုစုပေါင်း9535ဦးလူငင်းချမ်းသာခွင့်ပေးလိုက်ကြောင်းဖော်ပြထားပါတယ်။အဲ့ဒီထဲမှာနိုင်ငံရေးအချင်းသာဘယ်နှဦးလွတ်မြောက်လာမလဲဆိုတာအတိအကျမသိရသေးပေမဲ့မြန်မာနိုင်ငံအခြေစိုက် AAPPB နိုင်ငံရေးအချင်းသာကွန်ရက်စောက်ရှောက်ရေးအဖွဲ့ရထားတဲ့လက်ရှိစည်းအရာ2ယောက်ပဲရှိသေးတယ်လို့ဆိုပါတယ်။ NLD အစိုးရလက်ထက်လွှတ်ပေးတဲ့နိုင်ငံရေးအချင်းသာအရေးအတွက်ဟာအရင်ဦးသိန်းစိန်အရသာတပိုင်းအစိုးရလက်ထက်နဲ့နှိုင်းယှဉ်ရင်အလွန်နှေးပါတဲ့အတွက်အော်တုံလုံးမိကြောင်း HRW အာရှရေးရာတာဝန်ခံ Brad Adams က VOE ကိုပြောပါတယ်
။ Well, the amnesty process is now controlled by the NLD. The president in the NLD and Aung San Suu Kyi is the NLD and
အခုလို NLD အစိုးရကနိုင်ငံရေးအကျဉ်းသားအနေချင်းလောက်ကိုပဲလွှတ်ပေးတဲ့အတွက်ကျွန်တော်တို့တကယ်ပဲအံ့ဩရပါတယ်။မြန်မာနှစ်တကူကြိုးဆိုတဲ့အနေနဲ့သမရလူငယ်ချမ်းသာခွင့်ပေးတဲ့ထုံးစံအရာလွှတ်ပေးတဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်ဟာအရင်စစ်အစိုးရလက်ထက်နဲ့နှိုင်းယှဉ်ရင်အရန်နေပါတယ်
။ဒါအပြင် NLD အစိုးရလက်အောက်တစ်နှစ်ထက်တစ်နှစ်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားဆိုတာမျိုးမရှိဘဲထောင်ထဲထည့်ခံရတဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်ပိုးပြီးများလာတဲ့အခြေအနေတွေ့နေရကြောင်း Brad Adams ကပြောပါတယ်
။ And that is shocking, surprising,and really a disgrace.
NLD ကောင်းဆောင်အများစုဟာနိုင်ငံရေးအကျဉ်းသားဟောင်းတွေဖြစ်ပါတယ်။အကျဉ်းထောင်တဲ့ဆိုတာဘာလဲဆိုတာသူတို့ကောင်းကောင်းသိပါတယ်။အခုတော့မြန်မာနိုင်ငံမှာအခြားလူအများအနေနဲ့လည်းဒီလိုအဖြစ်အပျက်မျိုးရင်ဆိုင်နေရပါတယ်။ဒီလိုပြဿနာကိုဖန်တီးတဲ့အခြေအနေမှာ NLD ဟာတစ်သိပ်ပိုင်းအနေနဲ့ပါဝင်နေပါတယ်။
ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကချက်ချင်းလှုပ်ပေးဖို့မြန်မာအစိုးရကိုဖိအားပေးတောင်းဆိုထားတဲ့ထောင်ဒဏ်ခုနှစ်ချမှတ်ခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးကိစ္စဆိုရင်အများကမျှော်လင့်တယ်လို့သမရလူငင်းချမ်းသာခွင့်နဲ့လွတ်မြောက်လာခြင်းမရှိသေးတဲ့အပေါ် Brad Adams ကအခုလိုတုံ့တက်ပါတယ
်ကျွန်တော်တို့နားလည်ထားတာကတော့သမရအနေနဲ့ရိုက်တာသတင်းတော်နှစ်ဦးကိုလူငင်းချမ်းသာခွင့်နဲ့ပြန်လွှတ်ပေးဖို့လိုလားပေမဲ့ဒေါန်ဆန်းစုကြည်ကတားမြစ်ထားတယ်လို့ဆိုပါတယ်တကယ်လို့များဒီအချက်ကမှန်ကန်တယ်ဆိုရင်သူရထားတဲ့ Nobel ငင်းကြေးစုကိုဆုံးရှုံးရတဲ့အကြောင်းပြချက်ဖြစ်လာနိုင်မှုရှိတယ်လို့လွတ်မြောက်ရေးနဲ့လူခွင့်ရေးအတွက်ဒေါန်ဆန်းစုကြည်ရဲ့ရည်တည်ချက်နဲ့ပတ်သက်လို့မြန်မာလူထုအနေနဲ့ပြန်လည်သုံးသပ်ဖို့ဖြစ်လာမှာပါ
ဒါပေမဲ့လည်းသမရဦးဝင်းမြင့်ရဲ့ကြေညာချက်မှာနောက်ထပ်အကျဉ်းသားတွေကလွတ်တင်လွတ်ထိုက်သူတွေကိုစနစ်တကျစီစစ်နေပြီးလူငင်းချမ်းသာခွင့်ဆက်ပြီးပေးဖို့ရှိနေကြောင်းဖော်ပြထားတဲ့အတွက်နိုင်ငံရေးအကျဉ်းသားတွေလွတ်လာလိမ့်မယ်လို့ယူဆကြောင်းဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ကပြောပါတယ
်အဲ့တော့ကတရားရုံးအချင်းချင်းရဲ့ကိစ္စရဲ့ဒီမပြီးသေးရင်စီစစ်ဖို့အတွက်လိုအပ်နေတဲ့ကိစ္စတွေရှိနိုင်တယ်ဒါကျွန်တော်တို့ကျင်းမှုဆိုင်ရာဥပဒေတွေမှာကျင်းမှုပြီးမှုကြီးစသည်လို့ကြာခံစားရရှိတဲ့အတွက်နိုင်ငံတော်အစိုးရအနေနဲ့ဒါတွေကိုအများကြီးဖြည့်သွင်းစဉ်းစားတာဖြစ်အဲ့ဒါကြောင့်သိချင်ရင်လည်းတောင်းကြည့်ဖို့လိုတာပေါ့နော်လွတ်တဲ့နဲ့လူတွေတော့ကျုပ်ပြီးမယ်လို့ကျွန်တော်တို့တော့ထင်ပြီးဆိုပါတယ်
APPB ရဲ့ match လကုံအစီရင်ခံစာအရမြန်မာနိုင်ငံမှာနိုင်ငံရေးလှုပ်ရှားမှုကြောင့်ဖမ်းဆီးထိန်းသိမ်းခံထားရသူနဲ့ထောင်ပြင်ပကနေတရားရင်ဆိုင်နေရသူစုစုပေါင်း364ဦးရှိနေပါတယ်။အဲ့ဒီထဲမှာနိုင်ငံရေးအကျဉ်းသားစုစုပေါင်း45ဦးကအကျဉ်းကျခံထားရပြီးနောက်တက်ကြွလှုပ်ရှားသူ64ဦးကတော့အကျဉ်းထောင်တွေတဲကနေတရားရင်ဆိုင်နေရပါတယ်။ကြံ225ဦးကတော့ထောင်ရဲ့ပြင်ပကနေတရားရင်ဆိုင်နေရတယ်လို့ဖော်ပြထားပါတယ်ရှင်။